AWR ညှောလင့်ချင်းတန်လွင့်စီစဉ်မှာတော်တာရှင်မိတ်ဆွေများကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါရရှင်တော်တာရှင်များရှင်ခရစ်နှစ်2022ခုနှစ်နိုဝင်ဘာလ18ရက်မြန်မာတက္ကသိုလ်1383ခုနှစ်တစောင်းမုံလပြည့်ကြာသပတေးနေ့ညှောလင့်ချင်းတန်မြန်မာစီစဉ်များကိုစတင်တန်လွင့်နေပါရရှင်
တော်တာရှင်များခင်ဗျာမျောလင့်ချင်းအတန်မြန်မာအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီအထိ16မီတာကီလိုဟတ်0653ညညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာကီလိုဟတ်0163ညမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့ကြာသပတေးနေ့မှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကပျော်ရွှင်ချမ်းမခရီးရန်သာသနာအစီအစဉ်စံပြအိမ်အောင်ရေးအစီအစဉ်အစာအာဟာရဆိုင်ရာအကျံပေးချက်အစီအစဉ်တို့ဖြစ်ပါတယ်ရှင
်ဝိညာဉ်များစွာလင်းလေးရာဝဲလေလိုင်းနံကအတံများဝင်ပေးနေတယ်ဝိညာဉ်တိုင်းကိုဖျားရှင်ချစ်ပါတယ်ချစ်ချင်းမြတ်တာကြောင့်
တော်ရှင်များရှင်စိတ်ရွှင်လန်းခြင်းဟာကိုယ်ခန္ဓာကိုစမ်းမစေတတ်ပါတယ်ခရိယံသာသနာလုပ်ငန်းမှာလည်းပျော်ရွှင်မှုရှိဖို့လိုအပ်ပါတယ်ရှင်ဒါကြောင့်ပျော်ရွှင်ခြင်းမှာခရိယံသာသနာအကြောင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်
မင်္ဂလာပေါင်းနဲ့ပြည့်ဝနေတဲ့အခုလိုချိန်မှာသောတာရှင်များကိုမင်္ဂလာပါလို့ဥစွာနှုတ်ခွန်းဆက်သလိုက်ပါရရှင်။သောတာရှင်များရှင်ဝိညာဉ်တော်စပေဆိုတာလူမျိုးတိုင်းအဆင့်တန်မရွေးပဲကျမ်းမာရေးလူမှုရေးပညာရေးဘာသာရေးတိုးတက်မြင့်မားရေးအတွက်လမ်းညွန်သွန်သင်ပေးနိုင်တဲ့အမှုမြတ်ဆုံးစပေလို့ပြောနိုင်ပါတယ်ရှင်။ဒါကြောင့်ပျော်ရွှင်ကျမ်းမာခရိယံသာသနာဆိုတဲ့ဝိညာဉ်တော်စပေရဲ့လမ်းညွန်သွန်သင်ချက်ကိုကျမအနေနဲ့တဘာဝနှင့်အဆက်အသွယ်ပြုခြင်းဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးပထမပိုင်းကိုတင်ပြပေးမှာဖြစ်ပါတယ်ရှင်။သောတတ်ရှင်များရှင်။ဖန်ဆင်းပိုင်တဲ့သူဟာကျမတို့ရဲ့မိဥ်ဖတ်ဥ်တွေရဲ့ကျမ်းမာခြင်းနဲ့ပျော်ရွှင်မှုအတွေ့အသည့်လျော်ဆုံးပတ်ဝန်းကျင်ကိုရွေးချယ်ပေးခဲ့ပါတယ်။ကိုတော်ဟာဒီနေ့လူအမြောက်အများပိုင်ဆိုင်ဖို့ကြိုးစားနေကြတဲ့စိန်ခံပစ္စည်းတွေအဆောင်ရောင်တွေနဲ့နန်းတော်တွေကိုရွေးချယ်တော်မူခဲ့ပါဘူး။တဘာဝနဲ့နှိစပ်ပြီးကောင်းကင်နိုင်ငံတော်မှာတန်ရှင်းတဲ့သူတွေနဲ့အဆက်အသွယ်ပြုနိုင်တဲ့နေရာမှာထားရှိခဲ့ပါတယ်။သွားလျရာရာတိုင်းမှာလှပတဲ့ပန်းတွေနဲ့အင်မတန်မှတင့်တယ်တဲ့အပင်တွေရှိတဲ့အေဒင်ဥယျာဉ်မှာဖျားသခင်ဟာနေစရာအင်ကိုဖန်တီးတော်မူခဲ့ပါတယ်။အပင်မျိုးစုံရှိပြီးတော့ရနတ်မွေးကြိုင်ပြီးအင်မတန်မှအရသာရှိတဲ့တစ်သီးတွေနဲ့ပြည့်စုံနေပါတယ်။အကိုင်းခက်တွေမှာငှက်တွေရဲ့ကျူးဟစ်တန်တွေကိုလည်းကြားနေရပါတယ်။အပင်ရိပ်အောက်မှာတော်ထရစ်ဆာအပေါင်းတို့ဟာကြောက်လန့်ခြင်းမရှိဘဲကစားနေကြတယ်။အပြစ်လုံးဝမရှိတဲ့အာဒံနဲ့အေဝါတို့ဟာအေဒင်ဥယျာဉ်ရဲ့ရှုခင်းတွေနဲ့တာယာတဲ့အတန်တွေကြောင့်အင်မတန်မှဝမ်းမြောက်ကြတယ်။ဥယျာဉ်ထဲကိုဖျားသခင်ဟာသူတို့ကိုတာဝန်ပေးထားတယ်။ဧရီဥယျာဉ်ကိုပြုစုဆောက်ရှောက်နေစေခြင်းကထားတော်မူ၏လို့ကဘာဦးကျမ်းမှာဖော်ပြထားတယ်။နေ့စဉ်လှုပ်ဆောင်ရတဲ့အလုပ်တွေကြောင့်သူတို့ရဲ့ကျန်းမာခြင်းနဲ့ပျော်ရွှင်မှုတိုးပွားခဲ့တယ်။နေဝင်တဲ့အခါသူတို့ထံကိုအလဲပရောက်ရှိလာတဲ့ဖန်ဆင်းပိုင်တဲ့သူတို့ဟာဝမ်းမြောက်စွာကြိုဆိုကြပြီးတော့ကိုရိုရှင်ဟာသူတို့နဲ့အတူလမ်းလျှောက်ပြီးစကားပြောတယ်။နေ့စဉ်သူတို့ကိုသွန်သင်တော်မူပါတယ်။ဖျားသခင်ဟာကျမတို့ရဲ့စီစဉ်တော်မူတဲ့အသက်တာဟာကျမတို့အတွက်သင်ခန်းစာဖြစ်တယ်။ဖျားသခင်ဖန်ဆင်းခဲ့တဲ့အရာတွေမှာအပြစ်ဟာအယုတ်ဆိုးနေပေမဲ့အဲ့ဒီအရာတွေမှာကျမတို့ပျော်မွေ့စေဖို့ဖျားသခင်အလိုတော်ရှိပါတယ်။ဖျားသခင်ရဲ့အစီအစဉ်ကိုအနိကဆုံးလိုက်လျှောက်လေလေလူသားတို့တွေ့ကြုံရတဲ့အခက်အခဲတွေကိုဖယ်ရှားတဲ့အခါမှာကိုရောရဲ့လက်တော်ဟာပို့ပြီးတော့ထင်ရှားလေဖြစ်တယ်။ဖျားနာတဲ့သူတွေကိုတဘာဝနဲ့ပုံမှုပြီးတော့နှိစက်စေတယ်။မျောလင့်ချက်ပျောက်လူနှီးပါဖြစ်နေတဲ့သူတွေနဲ့အားကိုးရမယ့်ဖြစ်တဲ့သူတွေဟာအိမ်အပြင်မှာတဘာဝရဲ့ပတ်ဝန်းကျင်မှာနေချင်းဖြင့်အံ့ဩစွာအကျိုးထူးလိမ့်မယ်။ရှုပ်ထွေးဆူညံနေတဲ့မြို့ကြီးတွေနဲ့လှုပ်လှမှုမရှိတဲ့သူတို့ရဲ့အယောင်အဆောင်တက်တာဟာဖျားနာတဲ့သူတွေကိုပင်ပန်းနှောနယ်စေတယ်။ညဉ့်ညမ်းပြီးယောဂပိုးတွေပြည့်ရှံနေတဲ့လေတုဟာအသက်ကိုဘေးရန်ပြူပါတယ်။နာရန်လေးဘက်မှာပိတ်ထားတဲ့လူနာတွေဟာကြာလို့ရှိမိမိတို့အခန်းမှာပိတ်လောင်ထားတဲ့အကျဉ်းသားတွေအဖြစ်ခံစားလာတတ်ကြတယ်။သူတို့ဟာရှုပ်ထွေးနေတဲ့လူနေအိမ်တွေလူသွားစင်းကြံတွေနဲ့လူအုပ်တွေကိုသာမြင်ပြီးပြာနေတဲ့မိုးကောင်းကင်နဲ့နေအောင်ကြီးကိုလည်းပြာနေတဲ့မိုးကောင်းကင်နဲ့နေအောင်ကြီးကိုရောမြက်ခင်းပြင်တွေပန်းပြင်တွေနဲ့အပင်တွေကိုမမြင်ကြရပါဘူး။အဲ့ဒီလိုပိတ်လောင်ထားခြင်းဖြင့်သူတို့ဟာမိမိတို့ရဲ့နာကျင်မှုဝမ်းနဲ့ကြည်ကွဲခြင်းကိုသာအချိန်ပြည့်စင်စားပြီးမိမိတို့အတွေးတွေရဲ့အကျဉ်းသားတွေဖြစ်လာခဲ့ပါတယ်။မြို့ကြီးတွေမှာကိုကျင့်တရားအားနည်းတဲ့သူတွေအတွက်အင်မတန်မှဘေးရန်ရှိပါတယ်။ချုပ်တီးမှုနဲ့အားနည်းနေတဲ့လူနာတွေဟာစုံစမ်းနောက်ဆက်ခြင်းတွေကိုအစင်မဲရင်ဆိုင်နေရတယ်။အဲ့ဒီသူတွေကိုသူတို့ရဲ့အတွေးတွေကိုပြောင်းလဲစေမည့်ပတ်ဝန်းကျင်နဲ့သူတို့ရဲ့အသက်တာကိုဖျက်ဆီးခဲ့တဲ့အသိုက်အဝန်းတွေနဲ့ဝေးရမှာထားရမယ်။ဖျားသခင်နဲ့ဝေးကွာစေမဲ့အသိုက်အဝန်းတွေနဲ့အခိုက်အတန့်ခွဲခြားထားပြီးကိုရောနဲ့ပုံမနီးကန်စီဖို့ပြုလုပ်ရမယ်။ဆေးရုံနဲ့ကုသဆောင်တွေကိုမြို့ကြီးတွေနဲ့ဝေးလံစွာတိဆောက်ခြင်းဟာပိုပြီးလုပ်ငန်းအောင်မြင်စေပါတယ်။ဆေးကုသမှုခံယူတဲ့လူနာတွေဟာအတတ်နိုင်ဆုံးကျေးလက်ပတ်ဝန်းကျင်မှာတဘာဝလောကရဲ့အကျိုးကျေးဇူးတွေကိုခံစားရင်ဆေးကုသသင့်ပါတယ်။ဖျားသခင်ရဲ့တမားတော်မှာတဘာဝတရားဖြစ်တယ်။တန်ရှင်းတဲ့လေတောက်ပတဲ့နေအောင်ကြီးပန်းဥယျာဉ်သစ်ပင်တွေနဲ့အိမ်အပြင်လက်ကျင့်ခန်းတွေပြုလုပ်ခြင်းဟာကျန်းမာခြင်းနဲ့အသက်ရှင်ခြင်းအကျိုးကျေးဇူးကိုဖြစ်စေပါတယ်။ဆရာဝန်နဲ့သူနာပြုတွေဟာမိမိတို့ရဲ့လူနာတွေကိုအိမ်အပြင်မှာများများနေထိုင်ဖို့တိုက်တွန်းသင့်ပါတယ်။တချို့လူနာတွေအတွက်အိမ်အပြင်မှာနေခြင်းဟာတခုတည်းသောကုထုံဖြစ်တဲ့လောကအသက်တာရဲ့ဖြစ်စည်းမှုတွေနဲ့စိတ်လှုပ်ရှားမှုတွေမှာနေထိုင်ခြင်းဖြင့်ကိုယ်စိတ်နှလုံးသုံးပါးကိုချင်းနဲ့ဖြည့်ဆည်းစေတဲ့ယောဂတွေကိုခံစားနေရတဲ့သူတွေအတွက်အပြင်သဘာဝပတ်ဝန်းကျင်မှာနေထိုင်ခြင်းဟာအံ့ဖွယ်အကျိုးထူးကိုဖြစ်စေပါတယ်။သ တောတရှိများရှင်ဒီအကြောင်းအရာကိုကြားနာသိရှိရခြင်းဖြင့်တောတရှိများကိုဖះရှင်ကောင်းချီးပေးပြီးဝိညာဉ်ခွန်အားရရှိနိုင်စေသည်တမကကျမ်းမာခြင်းဒုက္ခနှင့်ပြည့်စုံကြပါစေလို့ဆုမွန်ကောင်းတောင်းလိုက်ပါတယ်ရှင
်သူစိုင်းလန်းကိုရှောက်သူကိုလိုတိုင်းအသက်ရှင်သူမောင်မိုင်းလောက၌ကျင်လေတော်သူစာတန်ရဲ့ခေါ်ဆောင်ရာအစင်သာလိုက်ရှောက်တော်သူတစ်ချိန်ချိန်မှာဒုက္ခနဲ့ကြုံရမေ ဩမေစေတေမလာရေမာလေ ဆုံးဖြတ်ပါ ဒီတဲ့တာတွေ့ပါ စာရနာလိုက်မာလာ ရေရှင်နာလိုက်မာလာ ပေးချစင်စားပါသေးရဲ့ဘဝမှာ
တော်တော်ရှင်များအားလုံးမင်္ဂလာပါရှင်။ခုချိန်မှာစံပြအိမ်တော်ဆိုတဲ့စာအုပ်ထဲကဘာသာရေးဆိုင်ရာလှုပ်ဆောင်မှုတို့သည်အိမ်တော်အားကြီးစုထိန်းသိမ်းရသောတာဝန်ကိုမပြတ်ပြေစေတင်ပြီးဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတင်ဆက်ပေးခြင်းပါတယ်ရှင်။မိခင်အနေဖြင့်ဖြစ်စေ၊ဇနီးတဲ့အနေဖြင့်ဖြစ်စေ၎င်းတို့ရဲ့တာဝန်ကိုလျှို့ရှုလေ။တင်၌လက်ထဲသို့အခြားသောလုပ်ငန်းတစ်ခုကိုအနိုင်ပြရန်ဖျားသခင်အားတောင်းဆိုလေ။ကိုရရှင်သည်မိမိကိုယ်တိုင်တို့ကိုစန့်ကျင်ဘက်ပြု၍လောက်ကင်တော်မူမှာမဟုတ်တာကိုတထည့်ချမှတ်ထားပါ။အိမ်တော်၌ဆောင်ရွက်ရတဲ့ဝတ္တရားများကိုကိုရရှင်သည်တင့်အားညွှန်ပြထားတော်မူတယ်။တင့်အားအနှင်းထားတဲ့အလုတ်အကင်ထဲပုံမကြီးကျယ်ပြီးပုံမတန့်ရှင်းမြင့်မြတ်တဲ့အလုတ်ကင်ရှိသေးတယ်ဆိုတဲ့သဘောထားမျိုးထားရှိရင်တင့်ဟာလှည့်ပြမှုကိုခံနေရပြီ။တင့်ရဲ့အိမ်တော်၌တိဆာရှိစွာဆောင်ရွက်လောက်ကင်၍တင်းနှင့်ရင်းရင်းနီးနီးနီးဆက်လျက်ရှိတဲ့သူတို့ရဲ့ဝိညာဉ်အထွတ်တော်ဝန်ကိုထမ်းဆောင်လင်တင့်ဟာထွတ်တော်အတွက်အမှုတော်ထမ်းရန်ပုံမကျေပြန့်တဲ့နေရာဌာနတို့မှာအံဝင်ဝင်ကြဖြစ်လိမ့်မယ်။တို့ရရင်အိမ်တော်မှာမိမိတို့ရဲ့တာဝန်ကိုထမ်းဆောင်ရင်ပြက်ကွက်သောသူတို့ဟာအခြားသောဝိညာဉ်များအတွေ့ဆောင်ရွက်ရင်အစင်းနဲ့မဖြစ်သည်ကိုတထစ်ချမှတ်ထားပါ။တင်းတို့၏အိမ်တော်တင်းတို့၏ခင်မုန်းများနဲ့သားသမီးတို့ကိုလင့်လျူရှုထားရင်ဘုရားသခင်ဟာတင်းတို့အားခေါ်တော်မူတာမဟုတ်ပေ။ကိုရရှင်ဟာဘယ်သောအခါမှရင်းခဲ့သောဆောင်ရွက်တော်မူခြင်းမရှိပေ။ဘေခါမဆောင်ရွက်တော်မူလိမ့်မှာမဟုတ်ဘူးတင်းတို့ရဲ့အဖိုးတိုက်တန်တဲ့တိုးစုကလေးနဲ့ကင်းကွာနေတဲ့အလုပ်မျိုးကိုဖျားတင်ရတင်းတို့အားပေးထားတော်မူတာဘယ်သောအခါမှမယူဆပါနဲ့မတင့်လျော်တဲ့အပေါင်းတင်းချောင်းရင်တို့နဲ့ပေါင်းတင်းဆက်ဆံ၍မိခင်အပေါ်ယူစီလေးစားမှုမထားခြင်းအပြင်အချင်းဖောက်ပြန်စီရင်သားသမီးတို့ကိုလွတ်မထားပါနဲ့ဒီလိုလွတ်ထားခြင်းဟာတင်းရဲ့အလင်းကိုမှားယွင်းစွာထုံးလင်းနေခြင်းဖြစ်တယ်ထို့ပြင်မကတင်တို့ရဲ့သားသမီးတို့အားဖခင်တခင်ရဲ့အလိုတော်နဲ့ညီလျော်စွာကြီးထွားစေ၍အဆုံး၌ကောင်းကင်နိုင်ငံတော်သို့ဝင်စားနိုင်တဲ့အခြေအနေသို့ပို့ဆောင်ပေးရမယ့်ကိစ္စကိုတင်တို့ဤပေါ်ရုံမူကြောင့်ပုံမခဲရင်းလေတယ်ဖခင်တခင်ဟာတင်တို့ရဲ့သားသမီးများကိုဂရုစိုက်တော်မူတဲ့အတွက်ကြောင့်တင်တို့ဟာတင်တို့ကိုယ်ကိုဖခင်တခင်ရဲ့သားသမီးလို့ခေါ်ဆိုတဲ့အခါတင်တို့ရဲ့သားသမီးတို့ကိုလည်းတင်တို့ဂရုစိုက်ရမှာဖြစ်တယ်သားသမီးများရဲ့ပထမအရွယ်မှာသူတို့ဟာအကောင်းဟုသမျှဘက်သို့စိတ်ရိုင်းနေစေရန်မိခင်တို့အနေဖြင့်အမြဲတမ်းလောက်ကင်ဆောင်ရွက်ခြင်းစောင့်ကြည့်နေခြင်းနဲ့ဆုတောင်းခြင်းများပြုလုပ်ပေးရမယ့်အချိန်ဖြစ်တယ်။ဒီလိုပြုလုပ်ခြင်းကိုအဆက်မပြတ်စေရဘူး။မိခင်များအနေဖြင့်တာသနာပြုလုပ်ငန်းကိုလောက်ကင်နိုင်စေရန်မိခင်များမျက်နာစုံညီစည်းဝေးသို့တက်ရောက်ခြင်းအပြင်အချုပ်လုပ်ငန်းများတွင်ဝင်ရောက်လောက်ကင်ခြင်းများကိုပြုလုပ်ရန်စေခိုင်းခြင်းခံရပေမည်။တို့ရာတွင်တင်းတို့မရှိခိုက်တင်းတို့၏သားသမီးများကိုတစ္ဆာရှိစွာဖြင့်၎င်းအရေးချင်းပြပြဝဝဖြစ်၎င်းတင် जा ပြသနိုင်သောပုံကူများထားရှိရင်စီစဉ်၍မရနိုင်လျင်တင်းတို့အနေဖြင့်ဘယ်နည်းနည်းမှလစ်လူရှုနိုင်တဲ့အခြားအလုပ်တစ်ခုကိုဖျားတိကျန်အတင်းတို့အားပေးထားကြောင်းကိုတင်းတို့ကဒီစေခိုင်းချက်ကိုအပြည့်ပေးရင်တင်းတို့ရဲ့တာဝန်ဖြစ်တယ်တင်းတို့ရဲ့သားသမီးငယ်များကိုတင် जा ပြသဆုံးမဩဝါဒပေး၍ဖျားတိကျန်၏အလိုတော်နှင့်ညီလျော်သောအခြေအနေ၌ရပ်တည်နေစေရန်မဆောင်ရွက်နိုင်လောက်အောင်အချိန်ကုန်လူပန်းစီမဲ့အခြားအလုပ်များကိုတင်တို့သည်လောက်ကင်ချင်းမပြူနိုင်ပြီခရစ်တော်နှင့်လက်တွဲဆောင်ရွက်တဲ့ပုဂ္ဂိုလ်နေပြီတင်တို့သားမိများကိုကိုရောထံသို့ယူဆောင်လာတဲ့အခါသူတို့ဟာစီကန်းတည်ဝုပ်ပြီး တွင်တင်ဆုံးမခြင်းခံရပြီးသူများဖြစ်ရမယ်။သားသမီးများတို့ရဲ့အကျဉ်းစာရိတ်တာပြည့်ပြားမှုတွေမိခင်များတို့ဟာတာဝန်အရှိဆုံးဖြစ်တယ်။မိမိတို့ရဲ့သားသမီးများအားကြည်ရှုထိန်းသိမ်းစောင့်ရှောက်တွင်တင်ဆုံးမခြင်းကိုဟန့်တားထားတဲ့မြေတီသာသနာဆိုင်ရာလုပ်ငန်းကိုမဆိုမိခင်အနေဖြင့်လက်မခံသင့်ပေ။မိခင်အနေဖြင့်အကောင်းဆုံးလုပ်ကိုင်နိုင်သောအလုပ်သည်သူမ၏သားသမီးများကိုတွင်တင်ဆုံးမခြင်းဖြစ်သည်။တွင်တင်ဆုံးမပေးပင်မှုတွေမိခင်အပေါ်၌အမိတကယ်ပြုနေတဲ့သူတို့အတွက်အချိန်ယူလုပ်ကိုင်ဆောင်ရွက်ပေးခြင်းအပြင်မိခင်ဟာတင်းတော်အကောင်းဆုံးသောအကူအညီကိုပေးနိုင်တယ်။နားဆင်ကြတဲ့တောထရှင်များအားလုံးပေါ်ဖဖျားရှင်ကောင်းချီးပေးပါစီရှင
်။水山那也那古来卡老下多啦落卡西西尼亚大也無谁天涯过多大也鸟把给的天涯过来龙华马屁罗巴多大摩华苗说谁天涯嘎把他谁那的心拉给啊皮毛奶奶那家来皮咕噜你给的不凡有米咕就买面筋面咕天奶那路路你的家被没拿手都接过去你的对给呀苦多累累我也不怕闹大压力也许先看别拉谁卡给点心一对都别谁叫了的路累的我也一片唐给多也对着盘起卡更漂亮的也许是一面的都家
တော်တရှိမိတ်ဆွေများရှင်လူသားတို့အသက်ရှင်ရေးအတွက်အစာအာဟာရကိုမျှဝဲစားတောက်နေကြရတယ်ဆိုတာလူတိုင်းသိပါပဲဒီလိုမျှဝဲစားတောက်ကြတဲ့အခါမှာစားတောက်မှုမမှန်ကန်တာတွေစားတောက်မှုအချိန်မတော်တာတွေကြောင့်ကျောင်းမကြီးထိခိုက်လာလို့ယောဂဗျာတွေတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရတာဖြစ်တယ်ဒါကြောင့်အစာအာဟာရတွေကိုကျောင်းမကြီးနဲ့ညီညွတ်အောင်ဘယ်လိုစားတောက်သင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျှဝင့်ခြင်းအတ္တမထုတ်လွှင့်ပေးမယ်အစာအာဟာရဆိုင်ရာအကြံပေးချက်တွေကိုလေ့လာမှတ်သားကြပါစို့တောတရှင်များရှင်ဒီကနေ့အစာအာဟာရဆိုင်ရာအကြံပေးချက်ခန္ဓာမှာအစာကျူးချင်ဤဆိုးကျိုးများဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတင်ပြပေးမှာဖြစ်ပါတယ်ရှင်တောတရှင်များရှင်တခါတလေမှာအစာကျူးချင်ရဲ့ဆိုးကျိုးတွေကိုချက်ချင်းခံစားရတတ်ပါတယ်တချို့ယောဂခံစားမှုတွေမှာနာကျင်မှုမရှိပေမဲ့အစာချက်တဲ့အင်္ဂါတွေမှာခွန်အားတွေဆုံးရှုံးရယုံတာမကဘူးကိုခန္ဓာခွန်အားရဲ့အခြေခံအုတ်မြစ်ကိုထိခိုက်ပျက်စီးစေပါတယ်လိုရာထက်ပိုပြီးတော့စားထားတဲ့အစာအစာတွေဟာအစာချက်တဲ့စနစ်ကိုဝန်လေးစေယုံတာမကပါဘူးဖျားနာမှုတွေကိုလည်းဖြစ်ပွားစေတတ်ပါတယ်အဲ့ဒီအစာပိုတွေကြောင့်အစာအင်ဟာသွေးအတိုင်းအစာများစွာလိုအပ်လာပြီးတော့ခြေလက်အင်္ဂါတွေနဲ့ခြေပြားလက်ပြားတွေကိုချမ်းစိမ့်စိမ့်ဖြစ်စေပါတယ်အဲ့ဒီအစာပိုတွေကြောင့်အစာချက်တဲ့အင်္ဂါတွေဟာပြင်းပြင်းထန်ထန်အလုပ်လုပ်ကြရတယ်။သူတို့ကိုအစာချက်ပြီးတဲ့အချိန်မှာလူဟာနှုံးချီသွားပါတော့တယ်။အဲ့ဒီခံစားမှုဟာအစာချက်အင်္ဂါရက်တွေအလုပ်ပိုပြီးလှုပ်ဆောင်ရတဲ့အတွက်ကြောင့်ဖြစ်ပေါ်လာခြင်းဖြစ်ပါတယ်။တခါတရံမှာစိတ်လက်မီအီမသာဖြစ်ပြီးအုံနောက်ဟာလည်းပဲထုံထိုင်းနေတတ်ပါတယ်။အဲ့ဒီလိုမလိုလားအပ်တဲ့ယောဂလက္ခဏာတွေကိုခံစားရခြင်းကအင်္ဂါရက်တွေရဲ့အစွမ်းတကိုးတွေကိုသုံးတင်တာထက်ပိုးပြီးတော့အသုံးပြတဲ့အတွက်မောပန်နွမ်းလျက်သွားတဲ့သဘောပဲဖြစ်ပါတယ်။ကျွန်တော်ကိုအနာပေးပါတော့လို့အစာအိမ်ကဖွင့်ဆိုနေပေမဲ့အဲ့ဒီမောပန်နွမ်းလျက်မှုကိုအစာဆာလောင်ခြင်းကိုခံစားနေရခြင်းဖြစ်တယ်လို့လူအများအနဲ့ဖွင့်ဆိုပြီးတော့အစာအိမ်ကိုအနာပေးရမယ့်အစာနောက်ထအစာတွေကိုတော့မှထပြီးတော့စားသေးတယ်။အစာအိမ်ကိုဖြစ်ပေးနေကြတယ်။အကျိုးဆက်အနေနဲ့အစာအိမ်ဟာအာနေသွားပြီးတော့က ကောင်းကောင်းအလုံမလုံနိုင်တော့တဲ့အခြေအနေကိုရောက်ရှိသွားပါတော့တယ်။ဒါကြောင့်လူဟာကိုယ်စိတ်နှစ်ပါးအားနည်းသွားရခြင်းအကြောင်းရင်းတွေရှိပါတယ်။ဒီလိုကိုယ်စိတ်နှစ်ပါးအားအင်ကုန်ခန်းသွားရခြင်းအကြောင်းရင်းဖြစ်ပြီးနေရာတကာမှာတွေ့နေရတဲ့ချိနဲ့ချင်းရဲ့အခြေခံအကြောင်းလည်းဖြစ်ပါတယ်။ကျန်းမာခြင်းပြုပြင်ပြောင်းလဲရေးသမားတွေဟာကျန်းမာရေးကိုထိခိုက်စေမဲ့အစာအသောက်အလုံးကိုရှောင်ကြဉ်ခဲ့ပြီးဖြစ်ပေမဲ့အာဟာရဖြစ်တဲ့အစာတွေကိုကိုယ်ကြိုက်သလောက်စားနိုင်ခွင့်ရှိတယ်လို့အထင်ရှိနေကြပါတယ်။သူတို့ဟာထမင်းစပွဲမှာထိုင်တဲ့အခါမှာဘယ်အတိုင်းအစာအထိစားသင့်တယ်လို့ဆင်ခြင်သုံးသပ်ပြီးတော့လှုပ်ဆောင်ရမယ့်အစာအလွန်အကျွံစားသုံးတတ်ကြပါတယ်။ဒီလိုနဲ့အစာနဲ့အပြည့်ထည့်ချင်းခံရတဲ့အစာအိမ်ဟာတစ်နေ့လုံးပြည့်ကယ်နေပါတော့တယ်။စားသမျှအစာတွေထဲမှသွေးသားမဖြစ်စေနိုင်တော့တဲ့အစာပိုတွေဟာအစာခြေစနစ်အတွက်ဝန်ထုပ်ဝန်ပိုးတစ်ခုဖြစ်ပါတော့တယ်။ခန္ဓာကိုယ်ရန်တရားကြီးကိုလည်းအနှောက်အယှက်ပြုပါတယ်။အစာအိမ်ဟာအာအင်ဆုတ်ယုတ်သွားပြီးတော့အစာချက်အင်္ဂါတွေဟာလည်းချိနဲ့သွားတတ်ပါတယ်။အကျိုးဆက်အနေနဲ့ယောဂဗျာမျိုးစုံခံစားလာရပါတယ်။တကယ်လို့ယောဂရှိထားနေသူတွေအစာကျူးခဲ့လို့ရှိရင်ရှိထားနေတဲ့ယောဂတွေဟာပိုပြီးတော့ဆိုးရွားလာပြီးအင်အားတွေဟာလည်းပဲနေ့စဉ်ဆုတ်ယုတ်လာပါတော့တယ်။အကြောင်းကတော့စားသုံးမိတဲ့အစာတွေကိုခြေဖြတ်ဖို့ခွန်အားတွေကိုမလိုအပ်ဘဲအသုံးပြုခဲ့ကြခြင်းဖြစ်တယ်။လူတို့ဟာအစာမကြေတဲ့ယောဂါကိုခံစားမှုကြတဲ့အတွက်သဘောပေါက်ပါလိမ့်မယ်။မိသားစုထဲမှာအဲ့ဒီယောဂါမျိုးခံစားနေရတဲ့သူရှိတဲ့အတွက်အဲ့ဒီယောဂါရဲ့ကြောက်စရာအခြေအနေကိုလူတို့သိရှိထားပါလေ။လူတစ်ဦးတစ်ယောက်ဟာအစာမကြေယောဂါတဲ့သူဖြစ်လာလို့ရှိရင်အဲ့ဒီလူဟာကိုယ်စိတ်နှပါစလုံးမှာဒုက္ခတဲ့တူဖြစ်လာပါတယ်။ဒါကြောင့်လူစိတ်ရှိတဲ့မိษွေတွေဟာလည်းပဲသူနဲ့အတူကိုယ်စိတ်နှစ်ပါးရဲ့ဒုက္ခကိုခံစားလာရပါတယ်။သောတရှင်များရှင်လူတွေဟာရေပုံရအားဖြင့်အလွန်အကျွံစားနေကြကြောင်းလူအများစုဟာအစာကျူးခြင်းကြောင့်မအီးမသာဖြစ်ပြီးတော့ဖျားနာခြင်းအကျိုးဆက်ကိုခံစားနေရကြောင်းဖျားသခင်ကသိရှိပါတယ်။အဲ့ဒီဒုက္ခကိုထာဝရဖျားသခင်ကလူတို့ကိုစီရင်တော်မူခြင်းမဟုတ်ပဲလူတို့ကသာမိမိတို့ဖာသာမိမိတို့ဖန်တီးခဲ့ကြခြင်းသာဖြစ်ပါတယ်။ယောဂဝေဒနာတွေဟာအပြစ်ကျူးလွန်ခြင်းရဲ့ဆိုးကျိုးဖြစ်တာကိုသူတို့သိရှိနားလည်ဖို့ဘုရားသခင်အလိုရှိပါတယ်။လူများစွာတို့ဟာကျမ်းမာရေးစည်းမျဉ်းကိုဖောက်ဖျက်ပြီးအစာကိုကြောသောပါစားတတ်ကြသလိုတချို့မှာတော့မတည့်တဲ့အစာတွေကိုရောပြီးစားတတ်ကြပါတယ်။အစာအိမ်ကိုထိခိုက်အောင်လုပ်ခြင်းဟာဝိညာဉ်အသက်တာကိုထိခိုက်စေကြောင်းကိုလည်းသိစေဖို့အတွက်ဖျားသခင်အလိုရှိတယ်ဆိုတဲ့အကြောင်းကိုအစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှာကျောင်းမကြီးအတွက်အတိပေးအကြံပေးတင်ပြလိုက်ရပါတယ်ရှင်။သောတရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်။ ဗုဒ္ဓရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလေရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နဲ့သင်ကြမှာရေရှားဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်။သင်တန်းအလုံးဟာအခမဲ့သင်တန်းတွေဖြစ်ပါတယ်။ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချင်းမြင့်ပေးမှာဖြစ်ပါလေရှင်။
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39698316694ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွင်းနေဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်။
AWR မျောလင့်ချင်းတန်ကိုအားပေးနေတယ်တော်တာရှင်များရှင်မျောလင့်ချင်းတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင
် AWR မျောလင့်ချင်းတန်ကိုအားပေးနေတဲ့တော်တာရှင်များခင်ဗျာမျောလင့်ချင်းတန်ကအကြောင်းအရာတွေကိုပုံမသိရှိလိုပြီးတော့ဖုန်းနဲ့ဆက်သွယ်လို့မယ်ဆိုရင်တော့39 2539 3926 845နဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်
။သောတာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်နေခြင်းဖြစ်ပါတယ်ရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့သောတာရှင်အရောက်တိုင်းပေါ်မှာပြားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ ယေရှုတင်ပါတယ်ခင်ဗျာ။